သွင်းချိုရဲ့ဘဝအဟာရတရားကြက်တန်ဟင်းလျာများဆိုတဲ့အစီအစဉ်ကဘယ်တော့မှစပြတ်တာလဲရှင
်အဲ့ဒါကဒီဇင်ဘာလ22ရက်နေ့က2015တုန်းကစပြီးလုပ်ဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဘလို့စိတ်ကူးနဲ့များအဲ့ဒီဘဝအဟာရဟင်းလျာအစီအစဉ်လေးတွေစပြတ်တာလဲရှင
်ကျွန်တော်စပြီးဥတီတဲ့ပိဿာကိုကသူသဖြင့်ကလိုင်းတာယာကအလုံသမားလေးတွေသူတို့ရဲ့သမင်းကြိုက်တွေထဲမှာအလုံးမအာဟာရမဖြစ်နိုင်တဲ့အာဟာရတန်ဖိုးမရှိတဲ့အင်းရည်ထည့်ပြီးသူတို့အလုံးစင်းတာကိုပြည့်တဲ့အတွေ့အဲ့ဒီဈေးနှုန်းပေါက်နဲ့များကျွန်တော်သူတို့ကိုအာဟာရပြည့်စုံတဲ့အင်းရည်များချက်ပေးနိုင်မလားဆိုတဲ့စိတ်ကူးပါကြားထဲမှာထောင်ဆုံးနေကြသွားတဲ့သူအကောင့်ဆယ်မပေါ်နိုင်ခဲ့ဘူး2012ကနေတစ်ခဲ့တဲ့ကိစ္စက2015ထောင်ကနေလွတ်ပြီးနောက်တစ်ခါထောင်ကြပြရာအကြောင်းသိမရှိတော့သေးဘူးလို့ယူဆတဲ့အချိန်မှာကျွန်တော်လုတ်ဖြစ်တာပါ
ကြားထဲမှာထောင်သုံးကကြတယ်ဆိုတော့ဘာအကြောင်းနေကြောင်းပါလဲရှင
်ပုံမှန်78ကျပုံမှန်55ခါခွေးရေပေါ့
ဟုတ်ကဲ
့ကျွန်တော်တို့ကအမြင်မတော်တာလေးကြီးပြောလို့ရှိတဲ့အခါကျတော့အချို့အချို့သောအကြောင်းအရာတွေကအချိန်ကိုမစောင့်နိုင်ဘူးသူတို့လက်ခံတဲ့နေရာမှာမလုပ်နိုင်ဘူးအစရှိတဲ့အကြောင်းတွေကြောင့်နိုင်ငံတော်ကိုသူပူပီးတယ်လို့အစိုးရမင်းများကသတ်မှတ်တဲ့အတွက်ကျွန်တော်2012နဲ့2015ဒီပါပဲအဲ့ဒီကြားထဲမှာကျွန်တော်ထောင်သုံးနေကြပါတယ်အဲ
့တော့အဲ့ဒီ2015ဒီဇင်ဘာမှာစပြစ်တဲ့အစပိုင်းမှာရောရှင်ဒီလုပ်ငန်းကဟိုနှစ်ဦးနှစ်ဖက်ပေါ့နော်လူသမားလေးတွေဘက်ကဦးဝင်းချိုဘက်ကရောအဆင်ပြေခဲ့ပါလား
တကယ်ကျွန်တော်ကစလို့ခေါ်တယ်ကဒီအကြောင်းအရာဟာကျွန်တော်သူတို့ရဲ့လက်သေးကိုအစုလိုက်အပြုံလိုက် mass production အနေနဲ့သူတို့ရဲ့စက်ရုံတွေဒီကိုတိုက်ရိုက်ပို့ပေးနိုင်မှကျွန်တော်ဆက်လက်လဲပတ်နိုင်မယ်ဆိုတာကိုသတ်ထားမိတယ်အဲ့ဒီအတွက်ဒီအလုပ်ကိုမစခင်ကတည်းကအလုပ်သမားသမားကပြောတဲ့အဖွဲ့တွေအလုပ်သမားကွန်ရက်တွေကျွန်တော်ဆက်သွယ်ပြီးတော့ကျွန်တော်အဲ့လိုမျိုးဝယ်ပေးနိုင်တယ်ချက်ပြုတ်ပေးနိုင်တယ်ဝယ်ပြီးချက်ပြုတ်ပြီးတဲ့အခါမှာခင်ဗျားတို့ရဲ့စက်ရုံတွေကိုကျွန်တော်ပို့ပေးနိုင်အဲ့ဒါကိုစက်ရုံမှာအလုံသမားတွေကိုသူတို့အိမ်မှာသူတို့ချက်ရံအောင်မှဒီလိုမရနိုင်တဲ့ဈေးနှုန်းမျိုးလေခင်ဗျားတို့ဖြန့်ပြီးပေးပါလားလို့ညှိနှိုင်းခဲ့ဘူးလေချက်ပြုတ်ပြီးတဲ့ဟာကိုတနေကုန်ထိုင်ရောင်းဖို့ကြတော့ကျွန်တော်မှအဲ့လောက်အင်အားမရှိဘူးလူအင်အားမရှိတာပေါ့ကျွန်တော်တယောက်ဆိုမှမဟုတ်ဘူး
ဟုတ်ကဲ့
နောက်တစ်ခါအဲ့ဒီအတွက်အလုံသမားတွေငားထားပြန်တော့လေအဲ့ဒီအလုံသမားတွေကိုကျွန်တော်ကတလကိုလာတာ9,000ပြီးတယ်နေသေးစားသေးအလွတ်သူတို့ကပြန်ကြည့်တော့လေအနေလုံးသားဆိုတတိယ3,600နဲ့တွေ့ရင်တော့တသိန်းကျော်ရှိတာကိုအဲ့တော့ဒီကုနီလူတဲ့စိတ်အရင်းခံလာမပါရင်နောက်ထပ်လည်းဒါသာတိုးရတဲ့အခွင့်အလမ်းကမရှိဘူးလေကျွန်တော်ရှုံးနေတာကိုအရှုံးခံပြီးလုပ်နေတဲ့အကြောင်းအရာမှာသူတို့အတွက်ဒါသာတိုးလာတဲ့အကြောင်းလည်းမရှိဘူးဖြစ်တဲ့အခါကျတော့သူတို့ရွာခါပြန်မယ်သူကြီးပြန်တော့တာလုံးဝပြန်မလာတဲ့အနေအထားရောက်သွားတာပေါ့လေအဲအခုတော့ကျွန်တော်မလုပ်နိုင်တော့ဘူးကြီးကနားရထားရတယ
်ဟုတ်ကဲ့ရှင်အဲတကယ်လို့အဲ့လိုမျိုးရောင်းပေးမဲ့လူရှိတယ်ရှိသေးတယ်ဆိုရင်တော့ဒီအလုပ်ကဆက်လုပ်ဖြစ်မယ်ဆိုတဲ့သဘောပေါ့
ဟုတ်ကဲ့ဆက်ရုံပိုင်ရှင်နဲ့ဆက်ရုံသမားတွေနဲ့ညီညီညွတ်ညွတ်နဲ့သာကန်တီးလိုသဘောမျိုးလေးဆက်ရုံထဲမှာပို့ပေးမယ်ပြီးတော့အလုပ်သမားတွေကိုကျွန်တော်ကတော်တော်ကိုတက်တာတဲ့ဒီမျိုးနဲ့ချက်ပေးမယ်အလုပ်ရှင်တွေကလည်းအဲ့ဒါကိုခွင့်ပြုမယ်ဆိုရင်အလုပ်ရှင်တွေအလုပ်သမားကြားထဲက conflict တွေလည်းသူတို့ရဲ့ကျင်းနှီးမှုတွေကြောင့်ရောကြသွားမယ်အဲ့လိုသဘောထားပြီးတော့ကျွန်တော်ကအလုပ်ယုံတွေဒီကိုတိုက်ရိုက်ပို့ပေးနိုင်ဖို့အတွက်ကြိုးစားတာအလုပ်သမားအဖွဲ့အစည်းကဖြစ်သေးတယ်အလုပ်ယုံတွေကသာတိုက်ရိုက်မမှားရင်ကျွန်တော်ပြတ်ပြီးလို့ရအောင်မဟုတ်ဘူ
းဟုတ်ကဲ့အဲ့တော့အဲ့ဒီအရှုံးခံပြီးတော့ဘာဖြစ်လို့ရောင်းတာလဲရှင
်တစ်ချိန်ချိန်မှာရှုံးရကနေအရင်ရမယ်အရင်ရရကနေအမျက်ပေါ်လာတိုင်တယ်လို့ယူဆတာကတစ်ချက်ပါနောက်တစ်ချက်ကကျွန်တော်က mass production အနေနဲ့လုပ်ငန်းတစ်ခုကိုဖြစ်စီခြင်းလို့အစပြုတာပါဆိုလိုတာကဒီသားသူတစ်ခုက4-5ယောက်ကခမင်းဟင်းချက်ရင်တယောက်စာကို900ကျမယ်800ကျမယ်ဒါပေမဲ့အဲ့ဒီင်းမျိုးကိုပဲအယောက်900သာအတွက်ချက်ရင်တော့400လောက်ပဲကျတော့မယ်300လောက်ပဲကျတော့မယ်ဆိုတော့ဝယ်ရင်ပုံရံပြီးမှကိုခောက်ချိုးမိပါသွားတာရှိတာကိုစက်ရုံတွေကသာအတင်းဖွဲ့တွေကသာမှားတယ်ဆိုရင်လဲပတ်ဖို့အတွက်ကျွန်တော်မရှုံးနိုင်တော့ဘူးလို့တွက်ပြီးလုပ်တာလေ
တကယ်လို့များပေါ့နော်အခြေအနေပေးလာမယ်ဆိုရင်ရောဒီအစီအစဉ်ကိုပြန်ဆဖို့ရှိပါသေးလားရှင
်ကျွန်တော်ကိုစက်ရုံလုံယုံကဖြစ်စေအလုံသမားတွေကိုကူစားပြုတဲ့သမဂအဖွဲ့ကြီးတွေကဖြစ်စေဆက်သွယ်ပြီးတော့ဒီနေ့လာလုပ်ပေးပါဆိုရင်ကျွန်တော်လက်ချံကားနေစပြီးပို့နိုင်တယ်လေ
ဟုတ်ကဲ့ပါဦးဝင်းချိုကျေးဇူးများကြီးတင်ပါတယ်ရှင်
ကျေးဇူးပါ